ဤရနိုင်ငံအတွင်းကဒီလက်ရှိနိုင်ငံရဲ့အခြေအနေတွေကြောင့်ပဲကမ္ဘာလှည့်ခီးသွွားလုပ်ငန်းလည်းတည်တည်တသားထိခိုက်လာနေပါတယ်။ဥရောပအမေရိကနဲ့အာရှနိုင်ငံတွေကခီးသွွားတွေရဲ့ခီးစဉ်85ရာခိုင်နှုန်းကျော်ပြန်ပြီးတော့ဖြတ်သွားကြတယ်လို့အီရန်ဟိုတယ်လုပ်ငန်းရှင်များအဖွဲ့အကြီးအကဲဂျမ်ရှစ်ဟမ်ဇီဇီတန်ကအီရန်အစိုးရတစ်စိတ်တစ်ပိုင်းပိုင် ILNA သတင်းဌာနကိုပြောပါရယ်။အီရန်နိုင်ငံကိုခီးမသွားကြဖို့နဲ့အီရန်မှာရောက်နေကြတဲ့သူတွေဆိုရင်လည်းအဲ့ဒီကနေထွက်ခွာကြဖို့ပြီးခဲ့တဲ့လပိုင်းတွေကစပြီးတော့နိုင်ငံတချို့ကသူတို့ရဲ့နိုင်ငံသားတွေကိုသတိပေးထားတာပါ။တချိန်တည်းမှာပဲအီရန်အစိုးရကနိုင်ငံသားသားအတော်များများကိုစွပ်စွဲချက်တစုံတရာမပြောဘဲဖမ်းဆီးတာတွေရှိနေတာကြောင့်ကမ္ဘာလက်ခီးသွွားတွေအီရန်ကိုသွားဖို့အတွက်နှစ်ခါပြန်စဉ်းစားရတဲ့အခြေအနေတွေကြောင့်လည်းအီရန်ရဲ့ခီးသွွားလုပ်ငန်းတည်တည်တသားထိခိုက်လာတာပါ။အီရန်မှာ2018ခုနှစ်ကစလို့ရေကြီးရေလျှံလာလို့သဘာဝဘေးကျင်းရတာတွေအပြင်လောင်စာစီစီတက်တာနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံရဲ့ဟိုတယ်ဝန်ဆောင်မှုလုပ်ငန်းတွေအခက်အခဲကြုံနေရတာဖြစ်တယ်လို့ဟမ်စီစီတန်းကပြောပါရရှင်။